အရှိန်နဲ့တောင်တရုတ်ပင်လယ်ပြင်မှာတရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံတို့အကြားရေပန်နဲ့ဆိုင်ရာအငင်းပွားမှုတွေနဲ့ပတ်သက်လို့အထူးဆွေးနွေးတဲ့အကြောင်းဆက်မှုအင်အားကြီးခုနှစ်နိုင်ငံ G7 ကထုတ်ဖော်ပြောလိုက်ပါတယ်။နယ်မြေတာမှမဟုတ်ရေပိုင်နဲ့အငင်းပွားမှုတွေကိုချင်းချောက်မှုတွေအင်အားတွေတုံးပြီးတော့နိုင်ငံတစ်ခုတည်းကဆုံးဖြတ်လုဆောင်တာမျိုးကိုသူတို့အနေနဲ့ဆန့်ကျင်တဲ့အကြောင်းမနေ့ကဘယ်လ်ဂျီယံနိုင်ငံဘရက်ဆယ်မြို့မှာကမ္ဘာဆက်မှုအင်အားကြီးနိုင်ငံခုနှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံခဲ့ကြပြီးတဲ့နောက်မှာကြေညာချက်ထုတ်ပြန်ပြောလိုက်တာဖြစ်ပါတယ်။ဒီကြေညာချက်မှာဘယ်နိုင်ငံရဲလို့ဖော်ပြမထားပေမဲ့လို့ရေပန်နိုင်ဆိုင်ရာပြည်ပခါတွေမှာအသာစီရဖို့အတွက်အနိုင်ကျင့်ဖို့ကြနေရဲဆိုပြီးအိန္ဒိယနိုင်ငံတွေကပြောနေတဲ့တရုတ်နိုင်ငံကိုဝေဖန်လိုက်ပုံရပါတယ်။တရုတ်ဟာရှေ့တရုတ်ပင်လယ်ပြင်ကကျွန်းစုတချို့နဲ့ပတ်သက်လို့ဂျပန်နဲ့တူပိုင်ငါးပိုင်အငင်းပွားနေတာဖြစ်တယ်လို့တခြားဒေသတွေနိုင်ငံတွေဖြစ်တဲ့ဗီယက်နမ်၊ဖိလစ်ပိုင်၊မလေးရှား၊ထိုင်ဝမ်နဲ့ဘရူနိုင်းနိုင်ငံတွေနဲ့လည်းဒီအရှေ့တရုတ်ပင်လယ်ပြင်မှာရေပန်နဲ့အငင်းပွားမှုတွေဖြစ်နေတာပါ။ပရက်ဆန်မြို့မှာဒီကနေ့ဒုတိယမြောက်ဆွေးနွေးနေကြတဲ့ G7 ထိပ်သီးနိုင်ငံတွေကခေါင်းဆောင်တွေဟာယူကရိန်းရေးမှာရုရှားရဲ့ဝင်ရောက်ဆွတ်ဖတ်မှုတွေနဲ့ပတ်သက်ပြီးတော့လည်းအဓိကထားဆွေးနွေးခဲ့ကြတာပါရုရှားနိုင်ငံအနေနဲ့ယူကရိန်းသမ္မတရွေးကောက်ပွဲရလဒ်ကိုလေးစားဖို့နောက်ယူကရိန်းအရှေ့ပိုင်းဒေသတချို့ကိုလက်နက်တွေနဲ့တိုက်ခိုက်ရေးသမားတွေဆစ်လွတ်နေရတဲ့ရပ်တန့်မှုနဲ့ယူကရိန်းနယ်စပ်ကနေရုရှားတပ်တွေအားလုံးပြန်ရုပ်သိမ်းပေးဖို့ဒီ G7 ဆက်မှုအင်အားကြီးနိုင်ငံခေါင်းဆောင်တွေကတိုက်တွန်းခဲ့ကြပါတယ်ပြည်ခဲ့တဲ့မတ်လကယူကရိန်းခရိုင်းမီးယားဒေသကိုရုရှားနိုင်ငံနဲ့တွတ်သွင်းခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အခုအစည်းအဝေးမှာကမ္ဘာအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့ရုရှားရဲ့ခေါင်းဆောင်ဗလာဒီမီယာပူတင်ကိုတော့ခြံလှမ်းထားခဲ့ပါတယ်ရှင်